American သမ္မတရဲ့အကြံပေးတွေကဒီနေ့အင်္ဂါညမှာလုံမဲ့သမ္မတရွေးကောက်ပွဲမျက်နှာချင်းဆိုင်စကားစစ်ထိုးပွဲမှာ Barack Obama အနေနဲ့ပြန်ပက် Mitt Romney ထက်ပိုအကောင်ပြောနိုင်လိမ့်မယ်လို့ဟော်ဂိန်းထုတ်လိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်ပတ်အောက်တိုဘာ3ရက်မှာလုပ်တဲ့ပထမကြိမ်စကားစစ်ထိုးပွဲတုန်းကတော့သမ္မတ Obama အနေနဲ့ Mr. Romney နဲ့ရှင်ပြိုင်ပြောရမှာပြင်ဆင်မှုအားနိုင်ခဲ့ပြီးအသက်မပါသူလို့ပြောခဲ့တာအတွက်ပြင်းပြင်းထန်ထန်ဝေဖန်ခံရတာတွေရှိခဲ့ပါတယ်။အဲ့ဒီပွဲတုန်းမှာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mr. Romney ကMr. Obama ထက်အများကြီးပိုအသက်ပါပြီးအားရပါရတက်တက်ကြွကြပြောနိုင်ခဲ့တယ်လို့သုံးသပ်မှုတွေရှိခဲ့ပါတယ်။သမ္မတ Obama ရဲ့အခုလိုအရင်တစ်ခေါက်အားနည်းသွားမှုကြောင့်အရင်လူထုစစ်တမ်းတွေမှာထောက်ခံမှုနည်းနေခဲ့တဲ့ပြန်ပြက် Mr. Romney အနေနဲ့လူထုထောက်ခံမှုစစ်တမ်းအစ်တွေမှာထောက်ခံမှုပိုရခဲ့သွားတာကြောင့်အခုဆိုရင်သူတို့နှစ်ဦးပေါ်လူထုထောက်ခံမှုစစ်တမ်းရလဒ်တွေကသူမသားကိုမသားဖြစ်နေပါတယ်။အခုလိုအချိန်မှာမနေ့ဒီနေ့ညနယူးယောက်မှာလုံမဲ့မျက်နှာချင်းဆိုင်စကားစစ်ထိုးပွဲကလူထုတက်ရောက်မေးမြန်းတဲ့ပွဲမျိုးဖြစ်မှာမို့ကြိုတင်ရွေးချယ်ထားတဲ့ဘသူကိုမဲပေးမယ်ဆိုတာလည်းမဆုံးဖြတ်ရသေးတဲ့မေးခွန်းထုတ်မဲ့သူတွေဘက်ကလည်း Mr. Obama ကိုရော Mr. Romney ကိုပါမေးခွန်းတွေမေးဖို့ပြင်ဆင်ထားကြပြီဖြစ်ပါတယ်ခင်ဗျာ